ရုရှားကယူကရိန်းနိုင်ငံအရှေ့ပိုင်းခရိုင်းမီးယားဒေသကိုသိမ်းပိုက်လိုက်ပြီးတဲ့နောက်အရှေ့ဥရောပကမဟာမိတ်နိုင်ငံတွေရဲ့စိုးရိမ်မှုတွေရောပါစေအောင်စီရေးဆောင်ရွက်မှုစတင်ပြုလုပ်တဲ့အနေနဲ့ဗရူနီကအမေရိကန်ကြီးတပ်ရဲ့လေထီတပ်သားတွေပိုလန်နိုင်ငံကိုဆင်းသက်ခဲ့ကြပါတယ်။တလကြာပြုလုပ်မဲ့စီရေးလေ့ကျင့်မှုအတွင်းတပ်ဖွဲ့ဝင်600ဝန်းကျင်ပါဝင်မှဖြစ်ပြီးတော့အဲ့ဒီထဲမှာအီတလီနိုင်ငံမှာအခြေစိုက်တဲ့လေကြောင်းတိုက်ခိုက်ရေးတပ်ဖွဲ့ဝင်150လေးပါဝင်မှဖြစ်တယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။တခြားတပ်ဖွဲ့တွေကိုလည်းအက်စတိုးနီးယား၊လတ်ဗီးယားနဲ့လစ်သူအေးနီးယားနိုင်ငံတွေမှာချထားမှာဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းနိုင်ငံကယာယီစစ်ရက်ဆဲထားတာကိုဖျက်သိမ်းလိုက်ပြီးတော့ရုရှားနိုင်ငံနေဆက်မှာရှိတဲ့ယူကရိန်းမြို့ကြီးတွေမှာအစိုးရပိုင်းအဆောက်အုံတွေကိုသိမ်းပိုက်ထားတဲ့လက်နက်ကင်ရုရှားလူလာသူခွဲထွက်ရေးသမားတွေကိုဖြိုခွဲဖို့စီးရီးယားပြာလည်ပြီးတော့စတင်လိုက်ပြီးလို့ကြေညာပြီးနောက်တည့်မှာအခုလိုအမေရိကန်တပ်ဖွဲ့တွေပိုလန်နိုင်ငံထဲကိုလေထီးနဲ့ဆင်းသက်ခဲ့တာပါ။ရုရှားအစိုးရကလည်းတုံ့ပြန်တဲ့အနေနဲ့ဒေတာတွေမှာရှိတဲ့ရုရှားဘာသာစကားပြောပြည်သူတွေရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်မယ်ဆိုရင်လက်တုံပြန်ရလိမ့်မယ်လို့သတိပေးထားပါတယ်။ယူကရိန်းအစိုးရကတော့သူတို့ပြုလုပ်မဲ့စစ်စင်ရေးဟာကျန်းဖက်သမားတိုက်ဖြစ်ရေးတာဖြစ်ပြီးတပုံးတွေထိန်းချုပ်ထားတဲ့ Sloviansk မြို့မှာယူကရိန်းယာယီတမရရဲ့ပါတီဝင်နိုင်ငံရေးသမားတဦးနဲ့တခြားတစ်ယောက်ကိုတတ်ထားတဲ့အလောင်းတွေတွေ့ရှိခဲ့ရပြီးတဲ့နောက်အခုလိုစစ်စင်ရေးပြုလုပ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။